မြန်မာပြည်ရဲ့မှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူငယ်စုတွေပေါ်မှာအမုန်းပြတွေလှုံ့ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မှတ်ချက်ပေးပြောဆိုချက်ထွက်လာပြီးခဲ့တဲ့နောက်မှာ Facebook ကသူတို့ဟာမြန်မာနိုင်ငံတွင်အမုန်းပြလှုံ့ဆော်မှုတွေကိုပြင်းပြင်းထန်ထန်တိုက်ဖြတ်နေပါတယ်လို့အင်ကာနေ့မှာပဲတုံ့ပြန်လိုက်ပါတယ် Facebook ကိုလူလူကြားမှာချိတ်ဆက်ဖို့အတွက်တုံးနေဆိုပေမဲ့ဗုဒ္ဓဘာသာဝင်အစွမ်းရောက်မျိုးချစ်တွေမှာသူတို့ကိုပိုင် Facebook အကောင့်တွေရှိကြပြီးရိုဟင်ဂျာတွေတခြားတိုင်းရင်းသားလူငယ်စုတွေပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာမို့ဒီ Facebook ကိုတုံးဖို့အတွက်မူလရည်ရွယ်ချက်တဲ့အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ်လို့ Miss ရန်ဟီလီကတင်းနှင်းလာနေတုန်းကကုလသမဂ္ဂမှာပြောကြားခဲ့တာဖြစ်ပါတယ် Facebook ကတော့သူတို့ရဲ့စာမျက်နှာမှာရိုဟင်ဂျာတွေကို UDP တိုက်ခိုက်တဲ့စာတွေတင်လာရင်တင်လာတဲ့အကောင့်တွေကိုဖယ်ရှားရပ်ဆိုင်းတာတွေလုပ်ပါတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လထဲမှာပဲမွတ်စလင်မုန်းဒီရေးသားမှုတွေဟောပြောမှုတွေလုပ်တဲ့ဗီဒီယိုတွေတင်တွေ့ရဆိုပြီးအရှင်ဝီရသူရဲ့ Facebook အကောင့်ကို Facebook Company ကနေဖယ်ရှားပစ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာအစ္စလာမ်ကျောင်းဝင်မှုတွေနှစ်နဲ့ထီလာချိန်မှာပဲစစ်တပ်ကပြီးခဲ့တဲ့ဩဂုတ်လထဲမှာလူမှုမီဒီယာတုံးပြီးတော့တိုက်ခိုက်မှုတွေလှုပ်လာချိန်မှာဝေဖန်မှုတွေရှိခဲ့တယ်လို့ဒါကိုထောက်ခံသူကလည်းအများအပြားရှိနေတာဖြစ်ပါတယ်